ဟုတ်ပါတယ်။လာမယ့်ဇန်နဝါရီလနောက်ဆုံးသတင်းပတ်ထဲကျင်းပဖို့စီစဉ်ထားတဲ့တတိယကြိမ်27ရာစုပြည်လုံးညီလာခံကျင်းပနိုင်ရေးနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနိုင်ရေးကော်မတီအဖွဲ့တွေ၊နောက် MCA အဖြစ်ရလက်မှတ်ထိုးထားတဲ့အဖွဲ့တွေ၊အစိုးရအဖွဲ့တက်မတော်ငြိမ်းချမ်းရေးကော်မရှင်နဲ့နိုင်ငံရေးပါတီတွေအတီးတီးကြိုတင်ပြင်ဆင်နေကြတာဖြစ်ပါတယ်။အဖြစ်ရလက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့ကအဖွဲ့ခေါင်းဆောင်တွေစုဝေးပြီးလဲထိုင်းနိုင်ငံချင်းမိုင်မြို့မှာပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကစပြီး၅ရက်တာစီဝေးပြီးတော့တတိယအကြိမ်ပြည်လုံးညီလာခံမှာဆွေးနွေးမယ့်အကြောင်းအရာတွေကိုအကြေအလည်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီထဲကမှသဘောတူညီချက်တွေကိုအစည်းအဝေးနောက်ဆုံးနေ့ဖြစ်တဲ့ဒီဇင်ဘာလ18ရက်နေ့မှာအဖွဲ့၈ဖွဲ့ပူးပေါင်းပြီးကြေညာချက်ထုတ်ပြန်ပါတယ်။အဓိကကတော့အတတိယအကြိမ်ပြည်လုံးညီလာခံမှာနိုင်ငံရေး၊လုံခြုံရေး၊စီးပွားရေး၊နောက်လူမှုရေး၊မြေယာနဲ့သဘာဝပတ်ဝန်းကျင်စတဲ့ကဏ္ဍကြီး၅ရပ်ကိုဆွေးနွေးနိုင်မှုသဘောတူညီချက်တွေရရှိခဲ့တာနဲ့ပတ်သက်ပြီးဆုံးဖြတ်ခဲ့ကြတာပါ။အပြည့်ရဲ့ရှစ်ဖွဲ့ဆုံးဖြတ်ခဲ့တဲ့သဘောတူညီချက်တွေနဲ့ပတ်သက်ပြီးအစည်းအဝေးကိုဥဆောင်ကျင်းပတက်ရောက်ခဲ့သူအစည်းအဝေးကိုဥဆောင်တက်ရောက်ခဲ့သူတဦးဖြစ်တဲ့ MCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ MCASEO အဖွဲ့ဝင်တဦးဖြစ်တဲ့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ်ဥဆောင်နိုင်ရက်ကဗိုလ်မှူးကြီးခွန်ဦးကာက VOA မြန်မာပိုင်းကိုပြောပါတယ်
ဒီအဓိကကတော့လာမယ့်27ရာစုပြင်လို့ဒီတတိယစုဝေးမှာကျွန်တော်တို့ကဒီနိုင်ငံရေးကဏ္ဍနဲ့အလုံချိုင်းကဏ္ဍကိုအဓိကထားပြီးတော့ဆွေးနွေးမယ်ဆိုပြီးတော့ဆုံးဖြတ်ထားတာပေါ့အဲ့ဒါကိုလည်း UPDGC တို့ GSM တို့ကလည်းအတိမပြုပြီးသားဖြစ်ပါတာအဲ့ဒီဖြစ်တဲ့အတွက်ဒီအဓိကကဏ္ဍကိုဦးစားပေးပြီးတော့ဒီအလုပ်သဘောတရားဝင်ရောပေါ့လေပါဝင်ဆွေးနွေးနိုင်မယ့်လူတွေရွေးချယ်ပြီးတော့တာဝန်ပေးရတာပေါ့ကဏ္ဍ၅ရပ်စလုံးကိုဆွေးနွေးနိုင်မယ့်ဒီကိုတင်ပြင်ဆင်နေတာလည်းပါပါတယ်အဲ့ဒါတွေကိုပြင်ဆင်ပြီးတော့ကျွန်တော်တို့ဒီ line ဒီပုံရပ်တည်ပြီးတော့ကျွန်တော်တို့ဆွေးနွေးဝယ်ရဆက်ဝင်ပါဆိုပြီးတော့အစည်းအဝေးကနေပြီးတော့အတိပြုပေးလိုက်တဲ့သဘောပါပဲ
အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေရဲ့တက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့လူမျိုးလိုက်ကျင်းပနေတဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်မြင်ကျင်းပနိုင်ရေးပါဝင်လူမှုဆန္ဒသဘောထားတွေရယူသွားဖို့ကိစ္စနဲ့ပတ်သက်လို့လည်းဗိုလ်မှူးကြီးခေါ်ကကအခုလိုရှင်းပြပါတယ
်လက်မှတ်ထိုးထားတဲ့အဖွဲ့တွေရဲ့ပမာချက်အရဆိုရင်ကျွန်တော်တို့ဒီ AFSL ပေါ်လေရှမ်းကတော့အခုအလုပ်ဖို့ပြင်နေပါတယ်လုပ်လဲလောစားလုပ်နေပါတယ်နော် LinkedIn မှာပြင်ဆင်မှုတွေလုပ်နေတယ်အချို့ညီနိုင်ပွဲတွေလည်းတချို့မူဆယ်တော့ကျွန်တော်တို့အာလင်ကေးတော့မလုပ်နေပါဘူး။ဘိုးဘော်ရခိုင်ကတော့မလွယ်သေးဘူး။ဘယ်ရှူတော့ငါပဲကြီးကြီးမလွယ်သေးတော့။အော်ရခိုင်ကတော့အမျိုးသားဖြစ်နိုင်အရှင်မေဘွဲအတွက်ကတော့သူတို့နည်းနည်းစောင့်အောင်ပဲ။ဒါပေမဲ့ FSS ကတော့ဒီဇန်နဝါရီလထဲမှာအပီစီလုပ်နိုင်မယ့်အချိန်ကြီးရှိကောင်းရှိပါလား။အငင်းပွားဖို့အပိမရှိဘဲနဲ့ဒီဆွေးနွေးချက်တွေကိုဆက်သုံးနိုင်တာကဒီလုံခြုံရေးကဏ္ဍလွယ်လို့ပါလေ။ကဏ္ဍအလုံးကတော့ဒီအဆင်ချောပါလေကြည်ရတော့အရင်ကဆိုနေပြီးတော့လုံခြုံရေးကဏ္ဍတစ်ခုကတော့လွန်ခဲ့တဲ့ဒုတိယအကြိမ်လုံးကသူသဘောတူချက်မရတဲ့ခါကျတော့လုံခြုံရေးကဏ္ဍတစ်ခုကိုတော့ကျွန်တော်တို့ကအလွတ်သဘောစတဲ့ဆင်းနေပြီးတော့ညှိရမယ်သဘောတော့ရှိပါဒါကြောင့်အလွတ်သဘောတွေ့ပြီးရင်းနှီးမှုရယုံကြည်မှုရပါလေဆိုနေတိုင်ပင်ရင်တော့လုံခြုံရေးကဏ္ဍမှာနည်းနည်းလေးတစ်ဆုံနေတဲ့ကြံပနာလေးတွေဟုတ်လားအခက်အခဲလေးတွေကိုကျော်လွှားနိုင်မယ်ဆိုတော့ယူဆတာပါဗျာ
အပြည့်ရဲ့အဖွဲ့၈ဖွဲ့အနေနဲ့ကတော့ NCA လမ်းကြောင်းတိုင်းနိုင်ငံရေးဆွေးနွေးပွဲတွေရှေ့ဆက်သွားဖို့ပြင်ဆင်နေပြီးအပြည့်မရသေးတဲ့အဖွဲ့တွေကတော့ညီညာရေးလုပ်ငန်းစဉ်မှာပါဝင်လာနိုင်ရေးအစိုးရနဲ့ဆက်လက်ရှိဆွေးနွေးနေကြဆဲဖြစ်တယ်လို့ပြောပြပါတယ်။အရင်သမရဦးသိန်းစိအစိုးရလက်ထက်တုန်းကတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ် MCA ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့လက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာတော့27ရာစုပြည်လုံးညီလာခံခေါ်ယူပြီးတရားမျိုးလုံးတိုင်းလာနဲ့ညီညာရေးပေါ်ဆောင်နိုင်မှုစူးစမ်းခဲ့တာအခုဆိုရင်တတိယအကြိမ်ကြီးလာခံအထိကျင်းပနိုင်ခဲ့ပြီဖြစ်ပါလေရှင်။